ကမ္ဘာတဝန်းနိုင်ငံတွေရဲ့လူ့အခွင့်အရေးအခြေအနေကိုသုံးသပ်ပြီးကုလသမဂ္ဂကိုပုံမှန်တင်သွင်းလေးရှိတဲ့ UPR အစီရင်ခံစာအတွက်ဒီနှစ်မှာမြန်မာအရက်ဘက်အဖွဲ့အစည်းတွေကဘာတွေကိုဦးစားပေးထည့်သွင်းထားသလဲဆိုတာပြောပြပါမယ်။ကျွန်မကတော့စုစုပါ။လာမယ့်2021ခုနှစ်လာဇန်ပိုင်းမှာကုလအဖွဲ့ဝင်နိုင်ငံတွေကြားမြန်မာအရက်ဘက်အဖွဲ့အစည်းတွေကတင်သွင်းထားတဲ့ UPR အစီရင်ခံစာကိုသုံးသပ်မှာဖြစ်ပါတယ်။ကုလသမဂ္ဂမှာတတိယအကြိမ်အဖြစ်သုံးသပ်မဲ့အစီရင်ခံစာမှာတော့လူ့အခွင့်အရေးဆိုင်ရာအကြောင်းအရာပေါင်း12ခုနဲ့ကလေးတငယ်အခွင့်အရေးဆိုင်ရာအကြောင်းအရာ3ခုနဲ့အတူအစိုးရဘောအကြံပြုချက်တွေလည်းပါဝင်ပါတယ်။အစီရင်ခံစာပြုစုရာမှာပါဝင်ခဲ့တဲ့ Save the Children အဖွဲ့ကဒေါ်ဝင်းပပတန်းကတော့ကလေးတငယ်အခွင့်အရေးအထူးသဖြင့်တိုင်းရင်းသားဒေသတွေကအခွင့်အရေးဆုံးရှုံးနေသူတွေအရေးထည့်သွင်းထားတယ်လို့ပြောပါတယ်
။ကျွန်တော်တို့နိုင်ငံက conflict တွေလည်းရှိခဲ့တာဆိုတော့တချို့ကလေးတွေလည်းစိတ်ပိတ်ချောင်နေတယ်ကွာ။လက်ဆက်ကိုရောက်နေတဲ့ကလေးတွေရှိတယ်။နောက်ဒီအချို့ရရဲ့ဒီမှာပညာရေးနဲ့ဝေးလံခေါက်ပါတဲ့နေရာဒေသဒီလိုနေရာကတိုင်းရင်းသားတွေဆိုလို့ရှိရင်ဒီတိုင်းရင်းသားအဖွဲ့အစည်းတွေဒေသဆိုင်ရာအဖွဲ့အစည်းတွေနောက်လက်နက်ကန်အဖွဲ့အစည်းတွေရဲ့ပံ့ပိုးမှုတွေနဲ့ဒီကျောင်းတွေဒီထောင်သာအဲ့တန်တွေပညာသင်ရှားနေရတာလေးတွေရှိတယ်။သူတွေကဒီအချို့ရရဲ့ပညာရေးစနစ်ကနေပြီးတော့မှလက်လန်းမနေတဲ့ကလေးတွေရှိတယ်။အဲ့တော့အဲ့ကလေးတွေကိုလည်းဒီဆိုရပညာလည်းလည်းမြေရဖို့ဆိုရင်အစိုးရအနေနဲ့ဒီတိုင်းနာကြောင်းလေးတွေကကလေးတွေရဲ့ပညာရေးကိုသိမှတ်ကြည့်လို့ပါ
အစီရင်ခံစာမှာတော့မတန်ဆွမ်းကလေးငယ်တွေအတွက်အထောက်အကူပြုနိုင်မဲ့သင်တန်းအကြောင်းတွေကိုတိုးဖွင့်ပေးဖို့အပါအဝင်ကလေးတငယ်အခွင့်အရေးဆိုင်ရာအမျိုးသားလုပ်ငန်းအစီအစဉ်ကိုလည်းအကောင့်ထည့်ဖော်ဖို့အကြံပြုထားပါတယ်။ကလေးတငယ်တွေအပေါ်ရိုက်နှက်ပြစ်ဒဏ်ပေးတာကိုတားမြစ်တာနဲ့ပတ်သက်တဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေအပိုင်56ပါးပြဋ္ဌာန်းချက်ကိုလည်းအကောင့်ထည့်ဖော်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်မှာပြဋ္ဌာန်းထားတဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေမှာအားအနေချက်တွေရှိနေသလိုအစိုးရရဲ့ဆောင်ရွက်ချက်တွေမှာလိုအပ်ချက်တွေရှိနေကြောင်းလဲကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်ဦးမြင့်ထေကထောက်ပြပါတယ်
။ဥပဒေပိုင်းမှာတော့နည်းနည်းလေးမပြည့်စုံတဲ့အခြေအနေတွေရှိနေပါသေးတယ်။အခြားနည်းဖြင့်ဆောင်ရွက်ခြင်းဆိုတဲ့အခန်းကဏ္ဍတွေကိုအကောင့်ထဲဖောင်းဆောင်ရွက်ရမယ့်အဖွဲ့အစည်းတွေဖွဲ့ပေးဖို့သက်ဆိုင်ရာတိုင်းဒေသကြီးအစိုးရတွေမှာဖော်ဆောင်ပေးဖို့လိုအပ်နေတာရှိပါသေးတယ်။နောက်တစ်ခုကဒီကျွန်တော်တို့ရဲ့ကလေးတငယ်တွေအတွက်ဒီအာဟာရဖွံ့ဖြိုးမှုတို့အပိုင်းဒီမှာသက်ဆိုင်ရာကျန်းမာရေးဌာနကဆောင်ရွက်ပေမဲ့ဒီကလေးငယ်တွေအများစုရှိတဲ့ကျွန်တော်ပညာရေးကျောင်းကဏ္ဍတွေမှာကျောင်းကျန်းမာရေးကဏ္ဍကိုပြည့်ပြည့်ဝဝအကောင့်ထဲမပေါ်ပေးနိုင်တာတွေလည်းအားနည်းချက်တွေ့နေရပါသေးတယ်။အခုမြန်မာနိုင်ငံလက်ရှိအကောင့်ထဲပေါ်နေတဲ့ကျောင်းပြင်ပပညာရေးကျတော့အကောင့်ထဲပေါ်တဲ့သူတွေကဟိုတရုတ်ပြတာလာပဲအကောင့်ထဲပေါ်နေကြတာရှိပါတယ်။ဒီကနေ့လက်တွေ့မြည်ပြင်မှာစာတင်ငန်းကိုမရောက်နိုင်သေးတဲ့ကလေးငယ်တွေကအများကြီးရှိနေပါသေးတယ်။အဲ့ဒီအပိုင်းတွေကိုပြည့်ပြည့်ဝဝအကောင့်ထဲပေါ်ပေးဖို့လိုနေတာတွေ့နေရပါသေးတယ်
။ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေကို2019ဇူလိုင်23ရက်နေ့ကပြဋ္ဌာန်းခဲ့ပြီးကလေးငယ်တွေကိုရောင်းချတာပြစ်ဒဏ်လုပ်ခိုင်းတာနဲ့ကလေးငယ်တွေအပေါ်ညဉ့်ဉန်းပုံပြုလုပ်ဖြန့်ဝေတဲ့ပြစ်မှုတွေကိုကျူးလွန်မဲ့ဆိုဒီဥပဒေနဲ့စီရင်ပိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။လာမယ့်နှစ်ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေမှာသုံးသပ်မှုခံယူမယ် UPR စီရင်ခံစာနဲ့ပတ်သက်ပြီးမြန်မာအရက်ဘက်အဖွဲ့အစည်း29ဘွဲ့နဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာအဖွဲ့အစည်း15ဘွဲ့တို့ပူးပေါင်းပါဝင်ထားတဲ့မြန်မာအစိုးရအပေါ်အကြံပြုချက်တွေကိုလူ့အခွင့်အရေးကောင်စီမှတင်ပြကြမှာဖြစ်ပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။